ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ရိုဂျာဒုက္ခသည်တွေကအသက်16နှစ်ရောက်ကလေးတွေအနေနဲ့5ယောက်မှတစ်ယောက်ဟာစိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရပါတယ် Save the Children အဖွဲ့ကဘန်နူဘတ်နဂါကသူတို့အနေနဲ့ဒုက္ခသည်စခန်းမှာစိတ်ကျန်းမာရေးဆိုင်ရာအကျတဲ့ကိုရင်ဆိုင်ဖြေရှင်းနေရတယ်လို့ဆိုပါတယ်မြန်မာနိုင်ငံအတွက်စီးရဲတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်ကလေးကရိုဂျာ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေခဲ့တာဖြစ်ပါတယ်ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကတော့မြန်မာစစ်တပ်ဟာအစုလိုက်ပြုံလိုက်တပ်ဖြတ်မှုအစုလိုက်ပထမကျင်းမှုနဲ့ရိုဂျာရွာတွေကိုမိရှုံမှုတွေကျူးလွန်ခဲ့တယ်လို့ဆွတ်ဆွဲထားပါတယ်။ရွန်ဂျာအုံနှုတ်ကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကလုံခဲ့တဲ့နှစ်နှစ်ကတိုက်ခိုက်မှုတွေဟာစုပူမှုတွေကိုပြန်လည်ချေမှုန်းတဲ့ဆက်စင်ရေးတွေတရားဝင်လုပ်ခဲ့တာသာဖြစ်တယ်လို့လည်းပြန်လည်တုံ့ပြန်ထားပြီးဆွတ်ဆွဲချက်တွေကိုညှင်းဆို့ထားပါတယ်။တချို့ဒုက္ခသည်ကလေးတွေဟာစစ်တပ်ရဲ့ဖိနှိပ်တိုက်ခိုက်မှုတွေကိုမျက်မြင်တွေ့ရှိခဲ့ရတဲ့ကြောင့်အခုလိုစိတ်ပန်းဆိုင်ရာကျန်းမာရေးပြဿနာတွေရလာနေတာဖြစ်တယ်လို့တခြားအကြောင်းရင်းတွေလည်းရှိနိုင်တယ်လို့ Save the Children ကပြောပါတယ်။အသက်ငယ်ငယ်ငယ်ရွယ်ရွယ်နဲ့အိမ်အောင်ကြတာနဲ့အိမ်တွင်းအကြမ်းဖက်မှုတွေကြောင့်လည်းစိတ်ကျန်းမာရေးပြဿနာတွေဖြစ်လာနိုင်တယ်လို့ဘတ်နဂါကပြောပါတယ်။ဒါအပြင်နေစဉ်ကြက်ကြက်တဲတဲနေထိုင်ရတဲ့ဘဝနဲ့စိတ်ဖိစီးမှုတွေကြောင့်လည်းဖြစ်နိုင်တယ်လို့ဆိုပါတယ်။ဒုက္ခသည်တွေကစကန်တွေအပြင်ဘက်မှာအလုပ်လုပ်ခွင့်မရကြဘဲစကန်တွေမှာအလုပ်ရတဲ့အလုပ်တွေကလည်းအကန့်အသတ်တာဖြစ်ပါတယ်။ဒုက္ခသည်တွေပညာသင်ကြားရေးနဲ့အသမွေးဝမ်းကြောင်းပညာသင်ခွင့်မရှိတာကြောင့်ငွေဒုက္ခသည်တွေဘဝရှင်တန်းရေးအတတ်ပညာတွေများရှိမှာကိုလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။အသက်15နှစ်က17နှစ်ကြာဒုက္ခသည်ဆက်တဲ့ရာခိုင်နှုန်းသာစကန်တွေပညာသင်ကြားခွင့်ရရှိပါတယ်ခင်ဗျ။